အစ္စရေးနဲ့ပါလက်စတိုင်းကြားတိုက်ခိုက်မှုတွေပိုပြီးတော့ပြင်းထန်လာနေချိန်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်အဲ့ဒီဒေသကိုသွားရောက်ဖို့ရှိနေပါတယ်။နှစ်ဖက်တည်းမှာမှုတွေလျှော့ချဖို့အမေရိကန်နိုင်ငံရဲ့ဌာနကတောင်းဆိုထားပြီးတော့လာမယ့်တနင်္လာနေ့အင်္ဂါနေ့မှာနှစ်ဖက်ခေါင်းဆောင်တွေဝန်ကြီးဘလင်ကင်နဲ့တွေ့ဆုံမှာဖြစ်တယ်လို့ပြောပါတယ်။အစ္စရေးသမ္မတတဲ့ဂျော်ဒန်မြေနောက်ဖက်ကမ်းမှာရှိတဲ့ပါလက်စတိုင်းဒုက္ခသည်စခန်းတစ်ခုကိုအစ္စရေးစစ်တပ်ကဒီလ26ရက်နေ့ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာမှာပါလက်စတိုင်း9ဦးသေဆုံးခဲ့ပါတယ်။မနေ့တောက်ကြနေ့ကတော့ဂျေရုဆလင်မြို့စင်ကြေဘုံမှာရှိတဲ့အစ္စရေးဖျားကြောင်တစ်ခုထဲပါလက်စတိုင်းတပ်နဲ့သမားတဦးဝင်ရောက်တိုက်ခိုက်လို့9ဦးထပ်မံနေသေဆုံးခဲ့ပါတယ်။ဒီကနေ့မှာလည်းအလားတူပြစ်ခတ်မှုထပ်ဖြစ်ပြီးတော့9ဦးဒဏ်ရာရပါတယ်။ဒဏ်ရာရတဲ့သူတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေမသိရသေးပေမဲ့ဒီတိုက်ခိုက်မှုတွေဟာနှစ်များစွာအတွက်အဆိုးဆုံးပါလို့အစ္စရေးရဲတွေကပြောပါတယ်ခင်ဗျာ။